ရခိုင်ပြည်နယ်မှာတော့ COVID-19 အတည်ပြုလူနာတွေပိုတိုးလာတာကြောင့်အောက်ဆီဂျင်လိုအပ်ချက်တွေများလာနေပါတယ်။မြောက်ဦးမြို့နယ်မှာလည်း COVID အတည်ပြုလူနာတိုးလာနေတာကြောင့်မြောက်ဦးအောက်ဆီဂျင်ဆက်ယုံကနေထွက်တဲ့အောက်ဆီဂျင်တွေတခြားမြို့နယ်တွေကိုကူညီနေတာတွေကိုရပ်တန့်ထားလိုက်ရတာပါ။တန်တွဲမြို့နယ်မှာလည်းမနေ့တုန်းကရေကြီးရေရှမ်းဖြစ်ပွားခဲ့တာကြောင့်အောက်ဆီဂျင်အခက်အခဲနဲ့အတော်ကြုံလိုက်ရတယ်လို့ပြောဆိုကြပါတယ်။ဒီအကြောင်းအပြည့်အစုံရခိုင်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်အတွင်းမှာကိုဗစ်အတည်ပြုလူနာတွေသေဆုံးသူတွေများပြားလာတာကြောင့်ဆက်ယုံကထွက်တဲ့အောက်ဆီဂျင်ထက်ကိုဗစ်လူနာကပိုများနေတယ်လို့မြောက်ဦးအောက်ဆီဂျင်ဆက်ယုံကတာဝန်ရှိသူတဦးဖြစ်တဲ့ဦးတန်းထွန်းကပြောပါတယ
်။မြောက်ဦးဆက်ယုံမှာပါနော်။အောက်ဆီဂျင်ကဒီလူနာတွေကတုံးဆွေးတဲ့လူနာတွေကအများများနေတယ်။ကျွန်တော်ပြောမယ်ဆိုရင်ဒီအောက်ဆီဂျင်ကတနေ့ကို၄၀လီတာဘူး၄၀လောက်ပဲထက်တာလေ။အဲဒါပြောမယ်ပမာဏရှင်တိုင်းအဲ့ဒီပမာဏဆယ်ထွက်နေတဲ့ပမာဏဆယ်ဒီသုံးဆင်းတဲ့ပမာဏကပိုများနေတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ခေတ္တရေးဆက်ထားတာပါ
ကြောက်တော်စစ်တွေပောက်တော်မင်းပြနဲ့မြေပုံမြို့နယ်တွေရဲ့အောက်ဆီဂျင်လိုအပ်ချက်တွေကိုကူညီပေးနေတဲ့မြောက်ဦးအောက်ဆီဂျင်ဆက်ယုံဟာကိုထူကိုထားစနစ်နဲ့တိစောက်ထားတာဖြစ်ပြီးတော့တနေ့ကိုအောက်ဆီဂျင်40လီတာအလုံး40လောက်အထိထုတ်လုပ်နိုင်ပါတယ်လက်ရှိမှာတော့မြောက်ဦးမှာကိုဗစ်လူနာတွေများပြားလာတာကြောင့်တခြားမြို့နယ်တွေကိုအကူအညီပေးနေတာကိုရပ်တန့်ထားတယ်လို့မြောက်ဦးအောက်ဆီဂျင်ဆက်ယုံကတာဝန်ရှိသူတူဖြစ်တဲ့ဦးတန်းထွန်းကပြောပါတယ
်အများကြီးတော့မဟုတ်ဘူးပါအဲ့လိုဟိုပါအစင်ပြေတဲ့ပေါ့သုံးလေးလို့ဆိုရင်စစ်တပ်ဆိုတာကျွန်တော်အများကြီးပြရတယ်ဟာဒီနေ့ကို10လုံး10လုံး20ဆို20ပေါ့နော်အဲ့လိုမျိုးတွေပြရတယ်မင်းများဆိုရင်တော့10လုံး10လုံးပေါ့10လုံးဆို10လုံးပေါ့အဲ့လိုပဲအဲ့ဒါကကျတော့ဒီမှာမြောက်ဦးမျိုးမှာလည်းအဲ့လောက်ထိလူနာတွေများတော့လေအဲ့လိုမျိုးအကူအညီနေတာပါအခုကတော့လူနာတွေများတော့ကျွန်တော်ကအဲ့လိုမျိုးရယ်ဆိုင်ထားတဲ့အခြေအနေဖြစ်သွားတာပါ
ကိုဗစ်လူနာတွေတိုးလာနေတဲ့မြောက်ဦးမျိုးနယ်မှာစေတနာဝန်ထမ်းတွေမလုံလောက်တဲ့အပြင်ငွေကြေးပိုင်းဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကိုဗစ်စေတနာဝန်ထမ်းလုပ်နေတဲ့မြောက်ဦးလူငယ်အစည်းအရုံးဥက္ကဋ္ဌကိုခိုင်မင်းရှောင်ကပြောပါတယ
်ဒီကိုဗစ်နဲ့ပတ်သက်ပြီးတုံးစီရတဲ့ငွေကြေးတွေရှိရပါတော့အကုန်ကြမှုတွေရှိရဆိုတော့ဒီအပေါ်မှာဟိုတခြားဟိုပြင်ကအဖွေးစီဖြစ်ဖြစ်ဒီအေးတခြားဟိုပုဂ္ဂလိကလူရှင်ဖြစ်ဖြစ်လူတင်းမှုတော့နေရတယ်ဆိုတော့ငွေကြေးအေးတုံးစီမှုအပိုင်းနေရတယ်ဆိုတော့လူပြောရတာပေါ့နော်ဒီ impact ကဘာမှသွားထီလို့ဆိုတော့ဒီအလုံးအမြတ်ကြီးလုံးဖို့နေရာမှာကြာတော့တိမတွင်ကျေလိုက်တော့ဘူးဟုတ်တယ်အခက်ခဲဖြစ်တာပေါ့နော်အခက်ခဲဖြစ်တာဆိုတော့ဒီ group na line တွေးလို့ရှိရင်အတင်းမှလည်းဒီကားကြာတော့ဟိုအချိန်နဲ့တပြေးနေသွားနေရတာပေါ့နော်ဟိုသူတို့မှလည်းဟို C4 နဲ့နောက်ပြီးဒီ PP ဝယ်စုံဝယ်ရတာနဲ့ဟို PP ဝယ်စုံတို့ C တို့ဟိုကိုကြီးထောက်ပြန်တဲ့အဖွေစီမရှိဆိုတော့သူတို့လည်းအခက်အခဲတွေ့ပါတယ
်။ဒါအပြင်ရခိုင်တောင်ပိုင်းတန်တွဲမြို့နယ်မှာဆိုရင်လည်းမနေ့ကရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့တာကြောင့်အောက်ဆီဂျင်ဆက်ယုံရေမြုပ်သွားခဲ့ပြီးအခုရက်ပိုင်းအောက်ဆီဂျင်ထုတ်လုပ်နိုင်မှာမဟုတ်သလိုဆေးရုံတွေမှာလည်းအောက်ဆီဂျင်လိုအပ်နေတယ်လို့တန်တွဲနာရေးကူညီမှုအသင်းဥက္ကဋ္ဌဦးမြင့်ထွန်းကပြောပါတယ
်။ဟုတ်ကဲ့ရေရတော့အကုန်ခန်းတော့ဖြစ်သွားပါပြီ။အောက်ဆီဂျင်ဆက်ယုံကတော့ဒီတရက်နဲ့ဆိုပြန်လဲဖို့တော့ထင်ပါတယ်ဟုတ်။အောက်ဆီဂျင်ပေးထားတဲ့လူတွေကတော့အောက်ဆီဂျင်ကတော့နည်းနည်းမရှိတော့ဘူးပေါ့အောက်ဆီဂျင်ကိုတရက်ကအလုံးလေးဘယ်လောက်ရှိလဲ။နည်းနည်းပဲရှိတော့အောက်ဆီဂျင်လေးလေ။အောက်ဆီဂျင်လေးပြတ်တော့မှာ
။ရခိုင်ပြည်နယ်အတွင်းကမြို့နယ်အများစုမှာအောက်ဆီဂျင်လိုအပ်ချက်တွေကြောင့်ကိုထူကိုထားစနစ်နဲ့အောက်ဆီဂျင်ဆက်ယုံတွေတိစောက်ဖို့ပြည်သူတွေကလှုံ့ဆော်နေပါတယ်။ရခိုင်ပြည်တွင်းအောက်ဆီဂျင်လိုအပ်ချက်တွေအတွက်ပြည်နယ်ကောင်စီဘက်ကလှုံ့ဆော်နေတာနဲ့ပတ်သက်လို့သိရှိနိုင်ဖို့အတွက်စစ်ကောင်စီဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ရခိုင်ပြည်နယ်မှာမနေ့ကအထိ COVID-19 ကူးစက်ခံရသူ2400ကျော်အထိရှိနေပြီးသေးဆုံးသူ120လောက်ရှိတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ